โอเคปมคดอกเตอร์เคมาเจอครับเนี่ยเราปีเกเรอัปเดตตรงกับที่รอบปลายคิดซ้าละไอ้เฉิงปลายอซาไม่ซ้าไปนี่ล่ะหลุดแต่ปုံซันเนี่ยจำใบกองจูឧបมาအဝလုံနာကိုရှော့ချပေးတာနဲ့စီဂျုံနဲ့တခြားနာတာရှိယောဂါတွေဖြစ်တာရောသိဆုံးတာပါရှော့ချနိုင်တာကိုရေဝီရသဘောပေါ့နော်ပြောပြီးမှဆင်မကြီးဒီတစ်ခေါက်တော့ဒီလှုပ်လို့ရတဲ့ပုံစံအသေးစိတ်နဲ့ဒီအချိုးကျေးဇူးတွေ့ရှိချက်အတိအကျတွေကိုဆက်ပြောမှာမို့ဒီလုံနိုင်တဲ့ပုံစံကနေစပြီးတော့ရှင်းပြပေးပါလားဆင်မကြီ
းဒီ intermittent fasting ပေါ့နော်အချိန်ပိုင်းနဲ့ခြားပြီးတော့အစာမစားဘဲနေတယ်ဆိုတဲ့နေရာမှာလည်း तू ကပုံစံလေးတွေမျိုးစုံရှိရပေါ့နော်အဓိကကြတဲ့ပုံစံလေး၃ခုတော့ရှိတယ်အဲ့တော့ဟို24နာရီပေါ့တရက်တစ်နေ့လုံးဘာမှမစားဘဲနဲ့နေလိုက်တယ်နောက်တစ်နေ့ကျမှစားတယ်နောက်တစ်နေ့ဘာမှမစားဘဲနဲ့နေလိုက်တယ်နောက်တစ်နေ့ကျမှစားတယ်အဲ့ဒါကိုလို့သူကဒီတရက်ချားစားတာပေါ့နော်အဲ့လိုမျိုးမှလည်းတပတ်ကို3ရက်ထက်ပိုပြီးတော့ fasting မလုပ်သင့်ဘူးပေါ့နော်အများဆုံး3ရက်ပဲလုပ်တဲ့ပုံစံရှိတယ်နောက်ပုံစံတစ်ခုကကြတော့တပတ်ကို9ရက်မှ5ရက်ကိုပုံမှန်ပဲစားတယ်2ရက်ကိုပဲ fasting လုပ်တယ်အဲ့ဒီနှစ်ရက်မှာမှသူကစားတာကြတော့ပုံမှန်စားတာရဲ့25ရာခိုင်နှုန်းဥမာလူတစ်ယောက်က2000ကယ်လိုရီစားတယ်ဆိုလို့ရှိရင်25ရာခိုင်နှုန်းလျှော့လိုက်တယ်ဆိုရင်500ကယ်လိုရီလျှော့ပြီးစားတယ်အဲ့တော့30ရာခိုင်နှုန်းလျှော့ပြီးစားတယ်အဲ့တော့500နဲ့600ကယ်လိုရီလျှော့ပြီးတော့တပတ်ကို2ရက်စားတယ်နောက်တစ်ခုကကြတော့အချိန်ကိုကန့်သက်လိုက်တယ်အနေ့တိုင်းစားတယ်ဒါပေမဲ့အချိန်တစ်ခုကိုကန့်သက်ပြီးတော့မစားဘဲနေလိုက်တယ်ဆိုအဲ့ဒီမှာကျမတို့ရဲ့မြန်မာပြည်ရဲ့ရှစ်ပါးသီလယူပြီးတော့ဥပုသ်ဆောင်တဲ့ဟာကသွားပြီးတော့ဘောင်းဝင်သွားတယ်အဲ့တော့ကျမတို့နေခင်12နာရီရနေပြီးတော့လုံးဝမစားတော့ဘူးနောက်နေ့မနေ့6နာရီအထိဆိုတော့စုစုပေါင်း18နာရီအတွင်းမှာဘာမှမစားဘဲနေလိုက်တယ်အဲ့တော့6နာရီအတွင်းမှာပဲမနေ့စာရဲ့နေ့ကင်းစာရဲ့အဲဒါတရေစာစာရင်းနဲ့တစ်ခုခုပေါ့အဲ့တော့အခုသူတေသနာတွေအများကြီးလဲလုပ်ခဲ့တယ်ဆက်ပြီးတော့လည်းလုပ်နေတယ်
ဟုတ်ကဲ့ဆင်မအဲ့ဒီတော့ဘလို့အကျိုးရှိတာကိုဒီသူတေသနာတွေကတွေ့ထားလဲဆင်မရေ
လူတွေနဲ့လုပ်တဲ့သူတေသနာတွေရှိတယ်အဲကြွက်တွေနဲ့လုပ်တဲ့သူတေသနာတွေရှိရပေါ့ဒါသူဖြင့်လူတွေမှာဆိုလို့ရှိရင်အမျိုးသမီးတွေမှာရင်သားကင်ဆာဖြစ်တဲ့နှုန်းအများများတယ်တဖြည်းဖြည်းနဲ့များများလာတယ်ကမ္ဘာလုံးဆိုင်ရာဆိုအဲ့ဒါကို intermittent fasting နဲ့သူတေသနာလုပ်လိုက်တယ်အဲ့ဒီရင်သားကင်ဆာဖြစ်နေတဲ့အမျိုးသမီးတွေပေါ့နော်သူတေသနာမှာထောင်ထဲချပြီးရောပေါ့သူတို့ကိုခုနဒီ intermittent fasting မှာအလို18နာရီချားတာရယ်16နာရီချားတာရယ်မစားဘဲနေခိုင်းပြီးတော့ခုနကယ်လိုရီကိုသတ်မှတ်ပြီးတော့ခုန30ရာခိုင်နှုန်းအထိရှော့ချပြီးစားခိုင်းလိုက်တယ်50ရာခိုင်နှုန်းအထိရှော့ချပြီးစားခိုင်းလိုက်တယ်အဲ့ဒါကို6လတိတိစားပြီးတဲ့အချိန်မှာအဲ့ဒီရင်သားကင်ဆာယောဂခံစားနေရတဲ့အမျိုးသမီးတွေရဲ့တိုးတက်မှုတွေကအများကြီးတွေ့ရတယ
်ဟုတ်ကဲ့ဆရာမဒီနေရာမှာဘယ်လောက်အထိတိုးတက်တာကိုတွေ့ကြရလဲဆရာမအ
ဲ့ဒီရင်သားကင်ဆာဖြစ်မှုကိုတကယ်ဒီကင်ဆာဖြစ်မဲ့ tissue တွေပေါ့နော်ဒီကောင်တွေကလုံးဝကျုံကျသွားတယ်ကင်ဆာတွေပွားမှုကလည်းလုံးဝ reduce လျှော့ချသွားတဲ့အတွက်အဲ့ဒီရင်သားကင်ဆာဖြစ်မှုမှာဆိုလို့ရှိရင်ဒီအမျိုးသမီးပေါင်း 6,950 လောက်ကိုသူတေသနာလုပ်လိုက်တဲ့အချိန်မှာအများဆုံး 65,500 ခန့်တုံးလောက်က very positive ပေါ့နော်အဲ့တော့ဒီရင်သားကင်ဆာဖြစ်မှုရဲ့ရှစ်ဆက်ပြီးဆဲတွေတိုးပွားလာမှုကိုလျှော့ချပေးတယ်နောက်ပြီးလို့ရှိရင်သူတို့ရဲ့ overall တကူလုံးရဲ့ကျန်းမာရေးအားလည်းအများကြီးတိုးတက်လာတာကိုတွေ့ရတယ
်ဟုတ်ကဲ့ဒါကိုကင်ဆာဖြစ်ပြီးသားမှာဆက်ပြီးမဆိုးအောင်ကာကွယ်ပေးတော့တွေ့ရတာပါဆရာမနော
်ဟုတ်ကဲ့ရှင
်ဟုတ်ကဲ့ကင်ဆာမဖြစ်အောင်ကာကွယ်ပေးနိုင်တဲ့အထားမျိုးတွေ့မိသေးလား
တွေ့ပြီပါတယ်ရှင်အဲ့လိုမျိုးကျမတို့ဒီ control trial control တွေနဲ့တကယ် treatment trial တွေလုပ်တဲ့နေရာမှာတကယ်ရင်သားကင်ဆာမဖြစ်သေးတဲ့နေရာမှာကြတော့ဒီကြွက်တွေနဲ့လုပ်တဲ့သူတေသနာတွေရှိရပေါ့နော်အဲ့တော့ဒီခုနကယ်လိုရီတွေကိုကန့်တက်ပြီးတော့အစာအဟာရကိုကန့်တက်ပြီးတော့အချိန်ပိုင်းနဲ့ကျွေးလိုက်တယ်လုံးဝမကျွေးဘဲနဲ့24နာရီနေလိုက်တယ်လုံးဝမကျွေးဘဲနဲ့3ရက်တိတိနေလိုက်တယ်တပတ်ကို3ရက်အဲ့ဒီအချိန်မှာကင်ဆာဖြစ်စေနိုင်တဲ့ tissue တွေရာလဲဆဲတွေရာလဲလုံးဝကိုပေါ်ထွန်းမလာတော့အဲ့တော့ကင်ဆာမဖြစ်သေးတဲ့သူတွေအတွက်ကိုလည်းဒါကာကွယ်ပေးတဲ့နေရာမှာဒါအများကြီးအကျိုးတရားမှုရှိတယ်
ဟုတ်ကဲ့ဆင်မအဲ့ဒီတော့နောက်ရောဘယ်လိုဆက်ဆက်ပြီးတော့အကျိုးရှိနေတာတွေကိုတွေ့ထားသေးလဲဆင်မ
ဘယ်လိုဆက်ဆက်နေလဲဆိုတာကတော့ဆက်ဆိုးကကျမတို့ပြောတဲ့ဒီစီဂျိုတွေသွေးတိုးတွေနှလုံးတွေအိုက်ကောင်တွေနဲ့ကျမပြီးလို့ရှိရင်တစ်ခုချင်းလေးအသေးစိတ်ပြောပြမယ်လေဘယ်လောက်ထိဆက်ဆက်သွားလဲဆို
အဝလုံနာပေါ့ဆင်မနော
်ဟုတ်ကဲ့ရှင် तू ကအကုန်လုံးဆက်ဆက်နေတယ်ကျမတို့လူတယောက်ကို diagnose လုပ်ပြီးဆိုရင်ခန္ဓာကိုယ်တစ်ခုလုံးစီးတွေဝင်တွေသွေးတွေအကုန်စစ်တာကိုစစ်ပြီးမှ diagnose လုပ်တော့အဖြေတွေအကုန်လုံးကအဲ့ဒီမှာဟိုတစ်ခုနဲ့တစ်ခုချိတ်ဆက်မှုတွေဒီ intermittent fasting ကြောင့်တစ်ခုတည်းမဟုတ်ဘူးကျန်တာတွေအားလုံးမှာပါအကျိုးတရားမှုတွေဘယ်လောက်ထိရှိလဲဆိုတာပေါ့နော်ဒါမျိုးတွေတွေးရတယ်အဲ့တော့ဥမာဒီအချိန်ပိုင်းမစားဘဲနေခြင်းကြောင့် ကနာဒီစီဂျိုနဲ့ပတ်သက်ပြီးပြောမယ်ဆိုရင်ကျမတို့ပုံမှန်ဆိုလို့ရှိရင်အစားအသောက်ကိုပုံမှန်စားလိုက်တော့စွမ်းအရင်မြစ်ပေါ့စားလိုက်တဲ့အစားအသောက်တွေကိုအစာအိမ်ကြီးကနေစုပ်လိုက်တယ်အဲ့ချိန်မှာကျမတို့ရဲ့ခန္ဓာကိုယ်ထဲမှာရှိတယ်ဒါကျမတို့တွေဟောပေါ့တက်ရှိတဲ့အားလုံးကဒီ cell class တွေအကုန်လုံးရဲ့စွမ်းအရင်အမြစ်ဖြစ်ဒီအစာတွေကနေအဆီတက်နဲ့အချိုတက်နှစ်ခုကဒါစွမ်းအရင်အမြစ်ဖြစ်နေကျမတို့စားလိုက်တဲ့အစားအသောက်တွေကိုခန္ဓာကိုယ် cell class တွေကနေစုပ်လိုက်တယ်အဲ့ဒီမှာမြန်မာလူမျိုးဆိုရင်ထမင်းစားတယ်အဲပေါင်မုတ်စားတယ်ပြီးရင်ခေါက်ဆွဲကြဆန်စားတယ်ဆိုပါစို့အဲ့တော့ထမင်းစားပြီးတာနဲ့အဲ့ဒီဒီဂလူကို့စ်ကစွမ်းရင်အဖြစ်နဲ့ချက်ချင်းအသုံးချလိုက
်ဟုတ်ကဲ့ဆရာမဒီတခြားတဲ့ကစီတက်ပေါ့ဆရာမပေါ့နော်နောက်အစီတက်ကြတော့ဆရာမ
အစီတက် fat ကြတော့ခန္ဓာကိုယ်ကချက်ချင်းအသုံးမချဘူးလေခန္ဓာကိုယ်မှာရှိတဲ့အစီတ िश ူးတွေကတိုးလောင်ထားပြီးတယ်အဲ့တော့ခုနလို intermittent fasting အချိန်ကြာပြီးတော့အစာမစားတဲ့အခါလဲကြောင်းအဲ့ဒီတိုလောင်ထားတဲ့အဆီဒက်တွေကထုခွဲပြိုကွဲပြီးတော့စွမ်းရင်အဖြစ်နဲ့ခန္ဓာကိုယ်ကြီးကထုတ်သုံးရတော့တယ်အဲ့တော့မှအဲ့ဒီအဆီဒက်တွေကပြိုကွဲသွားတော့ fatty acid တွေထွက်လာတယ်အဲ့ဒီ fatty acid တွေကိုခန္ဓာကိုယ်ရဲ့အမှရှိတဲ့အသင်းကနေစုပ်ယူပြီးတော့ ketone bodies လို့ပြောတဲ့ketone လေးတွေပေါ့နော်အဲ့ဒါလေးတွေကိုအဖြစ်ပြောင်းပေးလိုက်အဲ့ဒီ ketone bodies လေးတွေကမှသူကအစာမစားဘဲနဲ့ဖြတ်ထားတဲ့အချိန်အစာနဲ့ဝေးနေတဲ့အချိန်မှာခန္ဓာကိုယ်အတွက်စွမ်းအင်အရင်အမြစ်တွေဖြစ်လာတယ်
ဟုတ်ကဲ့အဓိကတော့အစီကိုသူကအဖို့ရှံမရှိအောင
်ဟုတ်ကဲ့
ပြန်ပြီးတော့သုံးပေးလိုက်တာပါဆရာမနော
်ဟုတ်ကဲ့အဲ့တော့ကိုကဥမာပုံမှန်စားနေတဲ့လူတယောက် fasting မလုပ်ဘူးဆိုလို့ရှိရင်ကိုစားလိုက်တာအဆီဓာတ်တွေရောအချိုဓာတ်တွေရောခန္ဓာကိုယ်မှာအများကြီးပဲလीအဲ့တော့အစာမစားဘဲနဲ့ခုနလို8နာရီကနေ10နာရီအထိကြာလာတဲ့အခါကျတော့သွေးရင်းမှာရှိတဲ့အချိုဓာတ်ကိုထိမ့်ညိပေးတယ်သွေးပေါင်ချိန်နဲ့နှလုံးခုန်မှုတွေကိုထိမ့်ညိပေးတယ်ပြီးတော့အုံနှောက်နဲ့အာယုံကြောပေါ့နော်အဲ့ဒီမှာရှိတဲ့ဆဲတွေရဲ့ကျန်းမာရေးကိုထိမ့်ညိပေးတယ်ဒါကြောင့်မို့လို့ဒီအစာအချိန်လေးချားပြီးတော့စားလိုက်ခြင်းကြောင့်ခုလိုအကျိုးကျေးဇူးတွေကခန္ဓာကိုယ်ရဲ့အစိပ်ပိုင်းမျိုးစုံကိုအကျိုးသက်ရောက်ထိရောက်မှုတွေရှိတယ်ဆိုတာဒါသူတည်တနာတွေကပြောပြထားတာပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ရှင်